ကရင်ပြည်နယ်မြဝတီနယ်ဖားပုံခရိုင်တွေမှာဒီရက်ပိုင်းအတွင်းစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာဇက်တိုက်လုပ်နေတယ်လို့ကရင်လူအခွင့်ရေးအဖွဲ့တွေကပြောပါတယ်စစ်ကောင်စီဘက်ကတော့သတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီတပ်တွေနဲ့ကရင် KNL PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေတဲ့အကြောင်း VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ကရင်ပြည်နယ်ဖားပုံမြို့မှာအော်တိုဘာလ၂ရက်နေ့မွန်းလွဲ၂နာရီချိန်လောက်ကမြန်မာစစ်တပ်ကဂျက်တိုက်လေယာဉ်နှစ်စီးနဲ့ဘုံသီးဆယ်လုံးကျဲချတိုက်ခတ်ခဲ့တယ်ဆိုပြီးကရင်မျိုးသားစီယုံဖားပုံခရိုင်ကပြောပါရယ်အခုလိုမျိုးလေကြောင်းတိုက်ခိုက်မှုတွေအတွင်းဖားပုံမြို့နယ်အတွင်းမှာရှိတဲ့ရက်ကွက်၁နဲ့ရက်ကွက်၂အတွင်းမှာကြာရောက်ပတ်ကွဲခဲ့တာကြောင့်တောင်ရဟောင်းနေနန်းဟင်းသီးရွက်များရှာဖွေစားတောက်နေတဲ့အသက်50နှစ်အရွယ်ကလေး6ယောက်ရဲ့မိခင်ဖြစ်သူနော်ဟဲခူဟာလီရင်ဘုံစားထိမှန်ပြီးပွဲချင်းပြီးတိတ်ဆုံးခဲ့တယ်လို့လဲဆိုပါတယ်ဒီအပိုင်းတွင်းမှာပဲမြဝတီခရိုင်တွင်းကဖလူကြီးကြီးရွာကစာတင်ကျောင်းနဲ့ဆေးပေးကန်းကိုလည်းလက်နဲ့ကြီးထိမှန်ပြီးဖြစ်စည်းတာလေးရှိခဲ့ပါတယ်ပြင်းပြင်းနဲ့တွင်းမှာလေကြောင်းတိုက်ခိုက်မှုတွေကဇက်တိုက်ဖြစ်နေပြီးတိုက်ပွဲမရှိလဲအရက်သားတွေနေထိုင်ရာနေရာတွေကိုလေကြောင်းကနေဘုံကျဲတာလက်နက်ကြီးတွေနဲ့ဖြစ်ခတ်တာတွေလုပ်နေတယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့ကပြောရဲဆိုခွင့်ရှိသူစောနန္ဒစုက VOA ကိုပြောပါတယ
်အတိကဒီတပ်မှ2ရက်3ရက်5ရက်တပ်မှတိမှလည်းဖြစ်နေတယ်ခင်ဗျဟုတ်ဒီတပ်မှတစ်ခုမှမဖြစ်တနောက်တခြားတပ်မှမဖြစ်တယ်ပေါ့နော်အဲကြောင့်လို့ဒီနေ့ကနေ့အချိန်ကြီးဒီကြောင်တိုက်ခိုက်မှုကတော့ဟိုဆက်လက်ဖြစ်ပွားနေတယ်ပေါ့။နောက်တစ်ခုဖြစ်ရတဲ့မှာဆိုလို့ရှိရင်တိုက်ပွဲဖြစ်ပွားခြင်းမရှိဘဲနဲ့ဒီကြောင်တိုက်ခိုက်မှုတွေလှုပ်ဆောင်နေတယ်လည်းရှိပါတယ်ခင်ဗျ
။အခုဆိုရင်ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာခရိုင်အသီးသီးမှာစစ်ဘေးရှောင်သူဥယေကတပ်သား2သိန်းလောက်ထိရှိလာပြီးဒီနှစ်အတွင်းနှစ်ဆလောက်တိုးလာတာဟာဒီကြောင်တိုက်ခိုက်မှုတွေကြောင့်လို့လည်းပြောပါတယ်
။ဒီလူတို့ဒီအတွက်ဟိုအန်ဒီကြီးမာသောအထင်မှလည်းဒီကြောင်တိုက်ခိုက်မှုမှလည်းတစ်ခုအပါဝင်ပေါ့နော်။ဘာလို့လဲဆိုလို့ရှိရင်တကယ်ဒီကြောင်တိုက်ခိုက်မှုဖြစ်ပေါ်တဲ့ပြည်သူတို့များများဒီထွက်ပြေးလူများစုရှိတဲ့နေရာတွေမှာဆိုတာဟိုအများအပြားဟိုပြည်စီစုခမှုပြည်စုံမှုတွေဖြစ်ပေါ်ပြတာကိုအဲကြောင့်မို့ဒီခက်ဝဲလောက်တိုးပွားလာတဲ့ဒုက္ခတွေပမာဏအားဆိုလို့ရှိရင်တော့ဒီကြောင်တိုက်ခိုက်မှုကြောင့်လည်းသာပြောလို့ရပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်ထဲမှာတော့စစ်ကောင်စီတပ်တွေကစက်တင်ဘာလ29ရက်နေ့ကနေစပြီး3ရက်ဆက်တိုက်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်လေကြောင်းတိုက်ခိုက်မှုတွေတွင်လေးကေကောမဲဝါခီမဲထော်တလေးမင်းလက်ပံလက်ခတ်တောင်ရတိကူကျေးရွာတွေဘက်ကပါဝိုင်တွဲဘုံကျဲလေရင် Mid 29လေရင်တွေနဲ့ပေါင်900ဘုံကြီးတွေရော့ကက်ဒုံးတွေနဲ့ပြန်တန်းတာပြစ်ခတ်တာတွေကိုအကြိမ်ဆယ်ကြိမ်နဲ့မနဲ့လုပ်ခဲ့တယ်ဆိုပြီးဒေသခံတွေကပြောပါတယ်ဒီပြစ်ခတ်မှုတွေအတွင်းစာတင်ကျောင်းနဲ့ဆေးပေးကန်းတွေပျက်စီးတာအပြင်ဒေသခံတွေထိခိုက်ဒဏ်ရာရရှိတာတွေလည်းရှိခဲ့ပါတယ်ရှင်